နျူကလ িয়ার ဆန်းသတ်မှုတားမြစ်ခြင်းဆိုင်ရာပြည်ပြည်စုံနဲ့သဘောတူညီချက် CTBT ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးတော့မှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကစက်တင်ဘာလ27ရက်ဗုဒ္ဓဖူးနေ့ကုလသမဂ္ဂမှာကျင်းပတဲ့ CTBT မိတ်ဆွေနိုင်ငံများနှစ်ပတ်လည်အစည်းအဝေးမှာတင်သွင်းလိုက်ပါတယ
် I am very pleased to inform this August meeting that we have completed our internal procedure
ကာလကြာရှည်စွာစောင့်ဆိုင်းခဲ့ရတဲ့ CTBT သဘောတူညီချက်မှာပါဝင်ရေးထိုးနိုင်မှုအတွက်မြန်မာနိုင်ငံတွင်းမှာလှုပ်ဆောင်ရမယ့်အတည်ပြုချက်ကိုပြီးစီအောင်လုပ်နိုင်ပြီဖြစ်ကြောင်းအခုဩဂုတ်လအစည်းအဝေးမှာဝမ်းမြောက်ဝမ်းသာစွာနဲ့တင်ပြအပ်ပါတယ်။ဒါအပြင်ဒီနေ့နေ့လည်းမှာပဲဒီအတည်ပြုချက်ကိုတင်သွင်းမှာဖြစ်ပါတယ်။အခုလိုအပြုသဘောဆောင်တဲ့လှုပ်ဆောင်မှုဟာဒီအရေးပါတဲ့သဘောတူညီချက်ဖြစ်တဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်မြန်မာအစိုးရတစ်ကထောက်ခံပံ့ပိုးကြောင်းကိုပြသလိုက်တာပါလို့ဥကြော်တင်ကပြောကြားတော့တာပါဒီနေ့ဟာဘယ်နျူကလ িয়ার ဖောက်ခွဲမှုမျိုးကိုမဆိုဘယ်နိုင်ငံကမှဘယ်နေရာမှမှမပြုတ်လို့ဖို့အတွက်နျူကလ িয়ার ဆန်းသတ်မှုတားမြစ်ခြင်းဆိုင်ရာပြည်ပြည်စုံတဲ့သဘောတူညီချက် CTBT ချမှတ်တဲ့20ပြည့်နှစ်ဖြစ်ပြီးဒီအရေးပါတဲ့သဘောတူညီမှုစာချုပ်မှာပါဝင်လက်မှတ်ရေးထွန်းဖို့အတွက်မြန်မာနိုင်ငံနှစ်20လောက်နောက်ကျခဲ့ရတဲ့အတွက်ဝန်ထဲကြောင်းနဲ့ပြောကြားခဲ့ပါတယ်ဒါအပြင်အရင်အစိုးရအဆက်ဆက်လက်ထက်မှာမပါဝင်ခဲ့တဲ့မြန်မာနိုင်ငံဟာအခုအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေလုပ်နေပြီဖြစ်ကြောင်းနဲ့အခုအရတားအစိုးရတစ်ကဥဆောင်တဲ့မြန်မာနိုင်ငံဟာနိုင်ငံတကာနဲ့ထိတွေ့ဆက်ဆံမှုတွေတက်နိုင်တဲ့မြတ်တိုးလုံနေပြီးအရေးပါတဲ့နိုင်ငံတကာဆောင်ရွက်မှုတွေမှာပါဝင်နိုင်မှုပြန်လည်သုံးသပ်နေတယ်လို့လည်းပြောပါတယ်။တီရင်းမှာငြိမ်းချမ်းရေးပြန်လည်တည်မြဲရေးနဲ့ဖွံ့ဖြိုးရေးကိုအဓိကလှုပ်ဆောင်နေရမှာလက်နက်ဖြတ်သိမ်းရေးကိုမျက်ခြေမပြတ်စေဘဲ BWC ဇီဝလက်နက်နဲ့ CWC ဓာတုလက်နက်မသုံးဆွဲရေးဆိုင်ရာတွေကိုပါဆက်လက်လှုပ်ဆောင်နိုင်မှုစ조사နေကြောင်းလည်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံ1996ခုနှစ်မှာ CTBT ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့သဘောတူညီခဲ့တာဖြစ်ပြီးအခုမှလက်နက်ရေးထိုးမဲ့အဆင့်ကိုရောက်လာတာဖြစ်ပါတယ်။